မေလ29ရက်နေ့မနက်ပိုင်းမှာချစ်ပြည်နယ်တိတိမ်မြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ3ခုကိုချင်းညီတော်ကာကွယ်ရေးဖွဲ့တွေကတပြိုင်တည်းထိဝင်တိုက်ရင်နဲ့မြို့ပေါ်တိုက်ပွဲတွေဖြစ်နေတာပါစစ်ကောင်စီတပ်ကရဲသားတချို့ကိုဖမ်းဆီးတာရှိတယ်လို့မြို့ပေါ်နေနေတချို့ကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်စစ်ကောင်စီတပ်ကြောင့်တိုက်ခိုက်မှုကြောင့်လည်းရဲသား2ဦးသေဆုံးခဲ့တယ်လို့ PDF ဇိုလန်တာဝန်ရှိသူကပြောပါတယ
်ဒီလိုမနေ့ကဒီနေ့နေ့3နာရီလောက်နေပြီးတော့အမျိုးထဲမှုလည်းကောင်းပေါ့ဒီနိုင်စင်မီတော့နေဖတ်ပြတို့လို့အဓိကဒီကျွန်တော်တို့ဟိုပြည်တွင်မျိုးရဲ့ပင်နှလုံးခေါမလားဒီအရေးကြီးတဲ့နေရာတွေတို့ကမိစားရှုနေရောက်30လောက်ရှိနေရောက်30ကျော်နေတဲ့ကျော်မယ်ပေါ့တော့မနေ့ကဆိုတို့တို့ဒီတတိယနေရာဒီကဒီကောကုန်းကုန်းရင်းဆိုင်တွေပေါ့လေတတိယတကယ်ကုန်းတိုက်ကြီးတွေအဲ့လိုမျိုးတန်ကြီးကိုပြင်မှတ်ထားတာဟိုလည်းသိရတယ်ဆိုဆိုရင်ဒီအိမ်ကနေဆွဲထုတ်ပြီးတော့ညီတော်ဒီမှာခိုင်းတာတော့တနက်ပြင်းနဲ့ထူတာတော့ဟောပြီးတော့သူတို့ကသူတို့ဒီ PDF လိုရောင်းဆောင်ပြီးတော့လေအရေးဝတ်နဲ့သွားသွားတာရှိတယ်အတူတူဆိုရင်ဖြတ်ပန်းခံရတဲ့ဖုန်းတွေပါလေတိန်းနေ PC ဒီရောတိန်းနေဆိုတော့အဲ့အရာတွေရှိရင်ကားတွေတိန်းတာတွေရှိတယ်ဟောမနေ့ကတော့မနေ့ကတော့သူတို့ပြစ်လိုက်တဲ့ဒီမြင်ကလင်းလင်းနဲ့ပြစ်လိုက်တဲ့ဘုံမျိုးပြီးတော့သူတို့တကုံးပါနေထိုးတဲ့ဒီအဲ့ဒီကြီးကြောင့်ဒီသူဟိုမြို့တီးတောက်ဆိုဆုံးသွားတယ်လို့ရှိရအောင
်ရဲသားတွေနေယူနေရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာဒီကြောင်ကနေပြီးတော့တိုက်ခိုက်တာတွေအပြင်နေယူတွေကိုမိရှို့တာဟာစစ်ရာဇဝတ်မှုမြောက်ပြီးတော့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ထိုင်းနိုင်ငံရှိဆိုင်ဗမာပြည်ရင်းစစ်ပြလိုက်ကနိုင်ငံရေးသူတွေကရဲဟိအောင်ကသုံးသပ်ပါတယ်
တို့ကဒီပြင်းစစ်တဲ့ကာလတစ်လျှောက်လုံးမှာတို့ကဒီဟိုဒီလက်နက်ကင်တင်းဟိုအဖွဲ့အချင်းချင်းတိုက်တာတက်ဆိုင်ရင်တို့ကဒီလက်နက်ကင်တင်းအားစုတွေနောက်မှရှိနေတယ်တော့မဟုတ်တို့ဆူမှုတွေဆွမ်းမှုတွေထောက်ခံနေဆိုရင်အရသာတည်သူတွေကိုတွေ့ဝတ်ကတိုက်ခိုက်ပုံတိုက်ခိုက်နည်းမျိုးတွေကိုတောက်လျှောက်ကျူးလွန်တာတွေ့ရတယ်လက်နက်ကင်တင်းအားစုတွေတက်ဆိုင်ရင်တို့ကတည်သူကိုဖိပြီးတော့တည်သူကိုဥတီပေါ့နော်ဥတီချက်မှတ်ထားပြီးတိုက်ခိုက်တာမျိုးကျွန်တော်တွေ့ရပါတယ်ဒါဒီပါဝသက်တည်ကြနေပြီဆိုတော့ဒီမှာစစ်တပ်အနေနဲ့ဒီ980ကျော်80ကာလလွတ်လည်ရပြီးတဲ့အချိန်ကြီးကသူတို့တုံးဆွဲတဲ့ဝေါ်ဟာရရဆိုဒီပဲတောင်းကြမှုနှိမ်နှင်းရေးဆိုတဲ့ကောင်းတဲ့အောက်မှာဒီအရသားတွေကိုပေါ့နော်တောက်လျှောက်ဒါဆေးရသူတို့လုံနေတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်ကျွန်တော်တို့ဒီနိုင်ငံကဥပဒေရှုထောင့်နေရကြည့်မယ်ဆိုရင်သူကဒီစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ပေါ့နော်သူဒါဒီဂျေးရွာတွေအရသားတည်သူတွေပိုင်နေမိအိမ်တွေကိုဒီလည်းမီးရှို့စနစ်ကိုသူကျင့်သုံးလာတာကိုတွေ့ရတာဒါ crime against humanity ပေါ့နော်လူသားမျိုးနွယ်အပေါ်ကျူးလွန်နေရာဇဝတ်မှုကိုသူဒါကြဲကြဲဝင်ကျူးလွန်နေတော့လေကျွန်တော်သုံးသပ်လို့ရပါတယ်
မေလ28ရက်နေ့မှာတော့တိတိမ်မြို့ပေါ်မှာတိုက်ပွဲတွေကညင်သက်နေပါတယ်။ကာကွယ်တပ်ဖွဲ့တွေကမြို့တဝက်နီးပါးကိုစုမိုးသိမ်းပိုက်ထားသလိုစစ်ကောင်စီဘက်ကတော့ရဲစခန်းနဲ့စစ်တပ်ဂုံးလိုခေါ်တဲ့ခလာယာ269တပ်ထဲမှနေရာယူထားပါတယ်။တိုက်ပွဲကြောင့်မလို့ဒေသခံရဲသားတွေဟာနေအိမ်တွေကိုဆုတ်ခွာပြီးတော့ကလေးမျိုးဘက်ကိုတိမ်းရှောင်နေကြရတာလည်းရှိသလိုမြို့ထဲမှာပိတ်မိနေသူတွေနဲ့တိမ်းရှောင်ဖို့ပြင်ဆင်နေသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီ itinerary နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာစင်းထုတ်ပြန်တာမရှိသေးဘူးလို့တုံ့ပြန်ပြောဆိုတာလည်းမရှိပါဘူးခင်ဗျာ။